Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာသောတာရှင်များရှင်အမေရိကန်ပြောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2016ခုနှစ်အောက်တိုဘာလ2ရက်တနင်္ဂနွေနေ့ညနေခင်း VOA American အသံရဲ့မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16.25ဒိုကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျမစုမုံပါရှင
်မင်္ဂလာညနေခင်းပါရှင်ကျမတင်ကီထိုက်ပါဆီးရီးယားနိုင်ငံအလက်ပိုမြို့ကတပုံတို့ထိန်းချုပ်ရာဒေသကဆေးရုံတစ်ခုမနေ့စနေနေ့ကလေကြောင်းကနေတိုက်ခိုက်ခံရပါတယ်ကိုလံဘီယာနိုင်ငံမှာတော့အစိုးရနဲ့တပုံတို့ကြားရရှိထားတဲ့ငြိမ်းချမ်းရေးသဘောတူညီချက်ကိုလူမှုဆန္ဒသဘောထားခံယူနေပါတယ်ဥရောပသမ္မတတွေကနေဗီတိန်နှုတ်ထွက်ရေးတရားဝင်လုပ်ငန်းစဉ်ကိုနောက်နှစ်စံပိုင်းမှာစတင်မယ်လို့ဗီတိန်ဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုမမိုးဖြူနဲ့အတူကြေညာပေးပါမယ်ရှင်
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနားဆင်ရမှာကတော့တကြောပြန်ဖြစ်နေတဲ့ကချင်ဒေသတွေကတိုက်ပွဲတွေချက်ချင်းရပ်တန့်ပေးဖို့နဲ့စစ်ဘေးရှောင်စခန်းတွေကဒုက္ခသည်တွေအရေးတကြီးလိုအပ်နေတဲ့လူသားချင်းစာနာမှုအကူအညီတွေကိုအမြန်ဆုံးဆောင်ရအောင်လို့ဆောင်ရွက်ပေးဖို့တောင်းဆိုလိုက်ပါတယ်ငြိမ်းချမ်းရေးဖော်ဆောင်နေချိန်မှာပဲကချင်ပြည်နယ်ထဲမှာဘာကြောင့်တိုက်ပွဲတွေဖြစ်နေရပါသလဲဆိုတာကိုတော့
ရင်ခိုင်လုံးနေကလာတော့တိမဆင်ရတူချိန်မှာဒီလိုတိုင်းသားနယ်မျိုးပြန်မှပြန်ထိုးစစ်ဆင်လာတယ်ဆိုတာထိုးစစ်ကြီးတွေပြန်ဆင်လာတယ်ဆိုတော့ဟာတွေကတော်တော်လေးကိုစိုးရတဲ့အချိန်ဖြစ်တယ်မှာကျွန်တော်တို့ကြောင့်ကျွန်တော်တို့ကဒီနေ့သူ့ရဲ့နည်းနဲ့ဒါတော့တော့ကျွန်တော်တို့ဘောမချဘူးဒါအပြောနဲ့လက်တွေ့မှာ
ကချင်မျိုးသမီးအစည်းအရုံးကစိုင်းစင်မှာရှင်နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ပြက်ကျသွားတဲ့မလေးရှားခီးတယ်တွေလေရင်ဘာကြောင့်ပြက်ကျရသလဲဆိုတာစုံစမ်းသူတွေကပြောလိုက်တဲ့သတင်းနောက်ပြီးတော့လေဖြက်လူနာကူထုံးတဲ့အကြောင်းစတဲ့သတင်းလွှာတွေကိုသတင်းတွေကြီးညာပြီးမှတင်ပြပေးဖို့ရှိပါတယ်အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမသိင်္ဂီထိုင်နဲ့မမိုးဖြူတို့ကတင်ပြပေးမှာဖြစ်ပါတယ်ရှင
်ဆီးရီးယားနိုင်ငံအလက်ပိုမြို့ကိုသိမ်းပိုက်ရေးဆီးရီးယားအစိုးရတပ်တွေနဲ့မဟာမိတ်ရုရှားတို့အပြင်းထန်ထိုးစစ်ဆင်နေမှုအတွင်းမနေ့စနေနေ့ကတော့အလက်ပိုမြို့အရှေ့ပိုင်းတဘုံတို့ထိန်းချုပ်ရာဒေသကကြမ်းရှိနေတဲ့ဆေးရုံကိုဒီရက်ပိုင်းနေ့အတွင်းဒုတိယအကြိမ်အဖြစ်ဘုံကျဲတိုက်ခိုက်ခံရတယ်လို့ကယ်ဆယ်ရေးလှုပ်သားတွေကပြောပါတယ်M10 ဆေးရုံမှာဘုံအစအနတွေထိမှန်ထားတဲ့လူနာတွေကိုဆရာဝန်တွေကအရေးပေါ်ခွဲစိတ်ကုသမှုတွေလုပ်နေတော့အစင်းစင်ပောက်ကွဲစေတဲ့စီပိုင်းဘုံနေနဲ့အနည်းဆုံး2ကြိမ်လောက်ဆေးရုံကိုထိမှန်ခဲ့တယ်လို့ Syria American ဆေးပညာရှင်အဖွဲ့ပြောခွင့်ရကပြောပါတယ်။ပြိုပြက်နေတဲ့ဆေးရုံအစအုံတွေထဲမှာဆေးဝင်တန်းတွေနဲ့လူနာတချို့ပိတ်မိနေသေးပဲလို့လည်းသူကပြောပါတယ်။ဆေးရုံနှစ်ရုံထဲကတရုံကတော့ပုတ်ထူးနေလေကြောင်းတိုက်ခတ်မှုကြောင့်ပျက်စီးခဲ့ရပြီးလူအများအပြားသေဆုံးခဲ့ရပါတယ်။အလက်ပိုမျိုးရင်းမှာပိတ်မိနေတဲ့ဒေသခံ3သိန်းလောက်အတွက်ဆရာဝန်30နီးပါးလောက်ပဲကျန်တော့တယ်လို့လည်းဆီးရီးယားလူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကြီးကပြောပါတယ်။အလက်ပိုမျိုးကသဘုံနေထိန်းချုပ်ထားတဲ့အပိုင်းတွေမှာလေကြောင်းတိုက်ခိုက်မှုတွေအတွင်မနေ့စနေနေ့ကတော့အနည်းဆုံးလူ20သေဆုံးခဲ့ရပြီးဒီထဲမှာကလေး6ဦးပါတယ်လို့လည်းဆီးရီးယားလူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကပြောဆိုထားပါတယ်ရှင်
။1995ခုနှစ်ကသူပေးဆောင်ခဲ့ရတဲ့ခွန်အတွက်ပြန်ရတဲ့နယ်တက်တာခွင့်ငွေ tax return မှာစုစုပေါင်းအမေရိကန်ဒေါ်လာ916တန်းဆုံးရှုံးမှုရှိခဲ့တယ်လို့ Republican သမ္မတလောင်း Donald Trump ရဲ့ထုတ်ဖော်ပြောဆိုချက်ကိုစနေနေ့တော့ The New York Times သတင်းစာဆောင်းပါးတစ်ပုဒ်ကဖော်ပြလိုက်ပါတယ်။အဲ့ဒီလိုတိတိတတ်တာအခွန်ငွေတက်တာသွားစီလောက်တဲ့ Substantial Tax Deduction ခွင့်ပြုချက်နဲ့ပြည်ထောင်စုအစိုးရကိုပေးဆောင်ရမယ့် Section 2စာအခွန်ငွေကိုတရားဝင်တင်းရှောင်ခွင့်ရသွားနိုင်လောက်တယ်လို့ဒီဆောင်းပါးကဖော်ပြပါတယ်။ဒေါ်လာတန်းထောင်ချီနီးပါးပမာဏရှိတဲ့အတွက်တစ်နှစ်ကိုဒေါ်လာတန်း50ကျော်နဲ့ Section 2ပေးဆောင်ရမယ့်ပမာဏတက်တာခွင့်ရသွားနိုင်တယ်လို့လည်းအဲ့ဒီသတင်းကဖော်ပြပါတယ်။အခွန်ဥပဒေခွင့်ပြုချက်တွေကိုအခွင့်ကောင်းယူပြင်ဆင်ထားတဲ့ Mr. Trump ရဲ့အခွန်ဆောင်ရွက်စရန်နေမှာတရားမဝင်တဲ့အချက်မရှိဘူးလို့ဆိုတဲ့အခွန်ကျွမ်းကျင်သူတယောက်ကိုသတင်းစာလိုက်ကမင်းမြန်ရေးသားခဲ့တယ်လို့ဆိုပါတယ်။ပြီးခဲ့တဲ့တနင်္လာနေ့သမ္မတလောင်းနှစ်ဦးစကားစစ်ထိုးပွဲမှာ Mr. Trump ဟာပြည်ထောင်စုအစိုးရကိုအခွန်မပေးခဲ့တဲ့အတွက်သူ့ရဲ့အခွန်ဆောင်တဲ့ဆောင်ရွက်စရန်တွေကိုလူသိရှင်ကြားထုတ်ပြန်မှာမဟုတ်ဘူးလို့ Democratic သမ္မတလောင်း Hillary Clinton ကခန့်မှန်းပြောဆိုခဲ့ပါတယ်။ဒါပေမဲ့ Mr. Trump ကတော့အဲ့ဒီအချက်ကကျွန်တော်ကိုပါနှက်တဲ့လူတယောက်ဖြစ်စေတာပါလို့တုံ့ပြန်ခဲ့ပါတယ်။ Trump အနေနဲ့1990ခုနှစ်ပိုင်းတွေက Atlantic မြို့ကကာစီနိုလောင်းကစားဝိုင်း3ခုကိုစီမံခန့်ခွဲမှုညံ့ဖျင်းခဲ့တဲ့အချက်၊လေကြောင်းလိုင်းစီးပွားရေးလုပ်ငန်းပိုင်းမှာကံမကောင်အကြောင်းမလှခဲ့တဲ့စီးပွားရေးအခြေအနေနဲ့ New York မြို့ Manhattan Plaza Hotel ဝယ်ယူမှုချိန်ကာလဆုံးဖြတ်ချက်မှားယွင်းခဲ့တဲ့အချက်တွေနဲ့ပတ်သက်ပြီးရခဲ့တဲ့အခွန်ငွေပေးဆောင်မှုဆိုင်ရာအထူးအခွင့်အရေးတွေကိုရယူခဲ့တာကိုသူ့ရဲ့အခွန်မှတ်တမ်းတွေကသက်တည်ပြနေတယ်လို့လည်းဒီသတင်းစာကရေးသားဖော်ပြပါတယ်
။က ကိုလံဘီယာအစိုးရနဲ့ FARC သဘုံတို့ကြားရရှိထားတဲ့ငြိမ်းချမ်းရေးသဘောတူညီချက်ကိုလက်သင့်ခံမလားပဲချမလားဆိုတာကိုဒီကနေ့တနင်္ဂနွေနေ့မှာကိုလံဘီယာပြည်သူတွေဆုံးဖြတ်နေကြပါတယ်။ကမ္ဘာသက်တမ်းအရှည်ဆုံးပြည်တွင်းစစ်တစ်ခုကိုအဆုံးသတ်လိုက်နိုင်တဲ့အပိသက်ငြိမ်းချမ်းရေးသဘောတူညီချက်ကိုအစိုးရနဲ့ FARC သဘုံတို့ကြားလက်မှတ်ရေးထိုးပြီး6ရက်အကြာမှာလူမှုဆန္ဒခံယူပွဲကျင်းပတာဖြစ်ပါတယ်။လူမှုသဘောထားစစ်တမ်းတွေအရတော့ငြိမ်းချမ်းရေးသဘောတူညီချက်အတည်ပြုနိုင်မယ့်အခြေအနေရှိပါတယ်။ဒါပေမဲ့လည်းမဲထွက်ပေးသူနေတာကတော့သဘောတူညီချက်အတည်ပြုနိုင်ရည်အတွက်စိန်ခေါ်ချက်တစ်ခုပါအ ਨੇ စုံမဲဆန္ဒရှင်အဖြစ်မှတ်ပုံတင်ထားသူတွေတဲကအ ਨੇ စုံ7300ကိုင်းလုံးထောက်ခံမှသာလူမှုဆန္ဒခံယူဘက်ကအတည်ဖြစ်မှာပါပြီးခဲ့တဲ့တင်းလာနေ့ကငြိမ်းချမ်းရေးသဘောတူညီချက်ကိုလက်မှတ်ရေးထိုးပြီးနောက်မှာတော့ FARC သဘုံခေါင်းဆောင်တန်မိုရှန်ကိုလို့သိကြတဲ့ရိုဒရီဂိုလွန်ဒိုနိုကဆဲဆွနဲ့ပေါင်းများစွာသဘုံတို့ရဲ့လှုပ်ရှားမှုတွေကြောင့်နာကျင်ထိခိုက်ရမှုတွေအလုံးကိုခွင့်လွှတ်ပေးကြဖို့လူမှုကိုပန်ကြားခဲ့ပါတယ်။ကိုလံဘီယာသမ္မတယွန်းမန်နျူအယ်ဆန်တိုစ်ကလည်းနောက်ထပ်စစ်ပွဲတွေမရှိတော့ဘူးလို့ကြေညာခဲ့ပါတယ်။ဒီမိုကရေစီကိုပြောင်းလဲလာဖို့ကြိုးဆိုပါတယ်။လက်နက်တွေကိုမဲဆန္ဒတွေအဖြစ်နောက်အတွေးအခေါ်တွေအဖြစ်ပြောင်းလဲကြပါစို့ဆိုလဲသမ္မတဆန်တိုစ်ကပြောဆိုခဲ့တာပါ။ FARC သဘုံတို့ရဲ့အဓိကဝင်ငွေကနိုင်ငံရဲ့တရားမဝင်ကိုကင်ထုတ်လုပ်မှုကနေရရှိနေတာဖြစ်ပြီးဒီလက်နက်ကိုင်သဘုံထမှုကလည်းအမေရိကတိုက်အတွင်းဒီမိုကရေစီဝါဒတည်ထောင်မှုကိုဆန့်ကျင်တဲ့ဆိုဗီယက်နဲ့ကျူဘာတို့ရဲ့အတွေ့အခေါ်တွေကနေဆင်းသက်လာတာဖြစ်ပါတယ်။1960ပြည်လွန်နှစ်တွေကနေစတင်ခဲ့တဲ့လက်နက်ကိုင်ပဋိပက္ခတွေကြောင့်လူသန်းနဲ့ချီပြီးအိုးအိမ်ဆွန့်ခွာထွက်ပြေးခဲ့ရသလိုလူပေါင်း2,000,000ကျော်လည်းတည်ဆုံခဲ့ရပါတယ်။အမေရိကန်နဲ့နော်ဝေးတို့ဥဆောင်မဲ့မိုင်းရှင်းလင်းရေးလုပ်ငန်းတွေမှာလည်း FARC သဘုံတို့ပူးပေါင်းပါဝင်ဖို့သဘောတူထားပါတယ်ရှင်။
ဒီကနေ့တင်းငွေနေမှာဟန်ဂေရီနိုင်ငံမှာဥရောပသမဂ္ဂကိုရောက်လာတဲ့ဒုက္ခသည်တွေကဟန်ဂေရီကလက်ခံရမယ့်ခွဲထက်ရေးအတွက်နဲ့ပတ်သက်လို့လက်ခံမဲ့မခံဘူးဆိုတဲ့ဆုံးဖြတ်ချက်အတွေ့ပြည်သူဆန္ဒခံယူပွဲကိုနိုင်ငံသားတွေမဲဆန္ဒပြနေကြပါလေ။အဲ့ဒီပြည်သူဆန္ဒခံယူပွဲကသူ့အစိုးရအတွေ့ဥရောပသမဂ္ဂအစိုးပြုတဲ့အနာဂတ်စီမံကိန်းကိုစန့်ကျင်ဖို့လိုအပ်နေတဲ့ထောက်ခံမှုကိုပေးနိုင်လိမ့်မယ်လို့2010ခုနှစ်ကစပြီးဝန်ကြီးချုပ်ဖြစ်လာခဲ့တဲ့ Victor Orban ကပြောဆိုပါလေ။ပြောင်းရွှေ့နေထိုင်ခွင့်ခွဲထက်ရေးအတွက်ကိုသဘောမတူပါဘူး။ဒုက္ခသည်ဝင်ရောက်မှုနဲ့ပတ်သက်ပြီးထိန်းချုပ်မှုအတိုင်းအတာတစ်ခုတော့ရှိတဲ့နယ်မဟုတ်ရင်ဒုက္ခသည်တွေကိုလက်ခံတဲ့နိုင်ငံရဲ့ရင်ကျေးမှုပါပြောင်းလဲသွားနိုင်တယ်။ဒါကြောင့်ဒီဆန္ဒခံယူပွဲကတိတ်အရေးကြီးတယ်လို့ဒေသခံတယောက်က EP သတင်းကိုပြောဆိုပါရစ်။လောလောဆယ်ဟန်ဂေရီဝန်ကြီးချုပ် Orban ကနိုင်ငံအနောက်တောင်ဘက်နယ်စပ်မှာထောင်နဲ့ချီတဲ့စစ်တပ်တွေနဲ့ရဲတပ်ဖွဲ့ကင်းလှည့်ရင်တွေကိုချထားပြီးသူ့ပြည်သူတွေကိုလည်းဥရောပသမဂ္ဂရဲ့ပြောင်းရွှေ့နေထိုင်မှုဆိုင်ရာမူဝါဒမှာတခြားနိုင်ငံတွေကိုအန္တရာယ်ရှိစေနိုင်တဲ့ချိုးယွင်းချက်တွေပါနေတာကိုထုတ်ဖော်ပြသကြဖို့တိုက်တွန်းနေပါတယ်။တစ်ဖက်မှာလည်းခုလိုဟန်ဂေရီဝန်ကြီးချုပ်ရဲ့ဒုက္ခသည်တွေပေါ်တင်းမာတဲ့ဆက်ဆံမှုတွေကိုလူ့ခွင့်ရေးအဖွဲ့တွေကဝေဖန်ပြောဆိုနေကြပါတယ
်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းငင်းနေနေညနေခင်းနိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ဥရောပသမ္မတထဲကနေဗီတင်နိုင်ငံနှုတ်ထွက်တဲ့လုပ်ငန်းစဉ်ကိုလာမယ့်2019ခုနှစ်မတ်လအကုန်မှာတရားဝင်စတင်မယ်လို့ဗီတင်ဝန်ကြီးချုပ်ကပြောဆိုပါတယ်BBC ရုပ်သံနဲ့တွေ့ဆုံမေးမြန်းခန်းအတွင်းဒီကနေ့တင်းင်းကနေနေမှာဝန်ကြီးချုပ်ထရီဇာမေကအခုလိုကြေညာသွားတာဖြစ်ပါတယ် UK ကိုအချုပ်အခြာအနာပိုင်ပြီးလွတ်လပ်တဲ့နိုင်ငံတစ်နိုင်ငံအဖြစ်တစ်ခါပြန်ဖြစ်လာစေရေးပထမအဆင့်ဖြစ်တယ်လို့လည်းဝန်ကြီးချုပ်မေက Sunday Times ကိုပြောဆိုပါတယ်ဒီကနေ့တင်းင်းကနေနေကြေညာချက်မထုတ်ခင်တုန်းကတော့ဝန်ကြီးချုပ်မေကဗီတင်နေနဲ့ဒီနှစ်ကုန်မတိုင်ခင်အထိ EU ရဲ့ list sponsor ချုပ်ပါအပိုက်50ကိုထိပါမှာမဟုတ်ဘူးလို့ပြောဆိုခဲ့တာပါစာချုပ်ပါအပိုက်50ကတော့ဗီတိန်နီးနဲ့ဥရောပသမ္မတကနေတရားဝင်နှုတ်ထွက်ဖို့နှစ်နှစ်ကြာအချိန်ယူဖို့ပြဋ္ဌာန်းထားတာဖြစ်ပါတယ်။ဥရောပသမ္မတတွေကနေဗီတိန်နိုင်ငံနှုတ်ထွက်မလားဆက်နေမလားဆိုတာကိုလူမှုဆန္ဒခံယူပွဲကျင်းပဖို့ဆောင်ရွက်စဉ်ကတော့ Brexit ကိုစန့်ကျင်သူတွေက EU အဖွဲ့ကြီးကနေနှုတ်ထွက်ရင်စီးပွားရေးမှာဘေးတွေ့လိမ့်မယ်လို့သတိပေးခဲ့ကြတာပါ။ဒါပေမဲ့လည်းမဲခွဲဆုံးဖြတ်ပြီးနောက်ပိုင်းကလေးကနိုင်ငံရဲ့စီးပွားရေးကခိုင်မာအကောက်တဲ့အခြေအနေရှိနေတာကြောင့်စီးပွားရေးနဲ့ပတ်သက်လို့အခက်တွေ့မယ်လို့ခံမှန်းပြောဆိုချက်တွေလည်းလျော့ပါသွားပါတယ်ရှင်
။ American ပြည်ထောင်စုရဲ့နိုင်ငံတော်တရားရုံးချုပ်ဟာတနင်္လာနေ့မှာတက်တန်းအသစ်စတင်မှဖြစ်ပြီးတော့နှစ်ပေါင်း25နှစ်အတွင်းပထမဆုံးအကြိမ်ဖြစ်အဖွဲ့ဝင်တရားသူကြီး6ဦးအစား8ဦးနဲ့စတင်မှဖြစ်ပါတယ်။လက်လက်နေတဲ့တရားရုံးချုပ်တရားသူကြီးတနေရာအတွက် November လမှာကျင်းပမယ်။သမ္မတရွေးကောက်ပွဲမှာအနိုင်ရတဲ့လူကအဆုံးဖြတ်ပေးမှာပါ။February လတုန်းက Conservative ယူဆရှိတဲ့တရားရုံးချုပ်တရားသူကြီး Anthony Scalia ရုတ်တရက်ကွယ်လွန်သွားခဲ့တဲ့နောက်ပိုင်းတရားရုံးချုပ်မှာ liberal နဲ့ conservative ကြား၊သ တဘောရကွဲပြားနေတာမို့တရားရုံးချုပ်တရားသူကြီးအစ်စ်တယောက်ခန့်အပ်ပြီးတော့သူ့ကိုအထက်လွှတ်တော်ကအတီးပြုတ်ပြီးမှအခုထိမဆုံးဖြတ်ရသေးတဲ့အရေးပါတဲ့ကိစ္စတော်တော်များများအတွက်ဖြေရှင်းနိုင်မှာဖြစ်ပါတယ်။သမ္မတဘရက်အိုဘားမားက liberal user ရှိတဲ့တရားသူကြီး Merrick Garland ကိုနာမည်ချင်းတင်သွင်းခဲ့ပေမဲ့အခုရက်ထိအတီးမပြုတ်နိုင်သေးပါဘူး။အထက်လွှတ်တော်က Republican Party ဝင်တွေကတော့နောက်သမ္မတအသစ်ကရွေးချယ်တဲ့အထိသူတို့စောင့်မှာဖြစ်တယ်လို့ပြောပါတယ်။ဒါကြောင့်အမေရိကန်နိုင်ငံသားတွေမဲပေးရွေးမယ်သမ္မတလောင်းနေဖြစ်တဲ့ Democratic Party က Hillary Clinton Republican Party က Donald Trump တို့နှစ်ယောက်ထဲကနိုင်တဲ့သူကရွေးပေးမယ်တရားရုံးချုပ်တရားသူကြီးဟာလာမယ့်နိုင်ငံတော်တရားရုံးချုပ်ရဲ့အဆုံးဖြတ်တွေအတွက်ရေးပါတဲ့သူဖြစ်လာမှာပါတကယ်လို့ Hillary Clinton အနိုင်ရခဲ့မယ်ဆိုရင် Garland ကိုရွေးချယ်ပြီးတရားရုံးမှာ Liberal 5ဦးနဲ့ Conservative 4ယောက်ဖြစ်သွားမှာပါ Donald Trump နိုင်ခဲ့ရင်တော့ Scalia လို့ Conservative တယောက်ကိုရှာပြီးရွေးနိုင်တာမို့နိုင်ငံတော်တရားရုံးမှာ Conservative ဩဇာလွှမ်းမိုးနိုင်ပါတယ်
ကဘာမှာတတိယမြောက်ဖန်လွင်ထန့်ခွေအများဆုံးထုံးလွတ်တဲ့အိန္ဒိယနိုင်ငံကဒီခေတ်တင်းငင်းကနေနေမှာရာသီဥတုပြောင်းလဲမှုဆိုင်ရာပါရီသဘောတူညီချက်ကိုလက်မှတ်ရေးထိုးတော့မှာဖြစ်ပါတယ်။ဒီသဘောတူညီချက်ကိုအိန္ဒိယနိုင်ငံကတရားဝင်သဘောတူလိုက်တာကြောင့်စာချုပ်ကိုလက်တွေ့ကျင့်သုံးဖို့အတွက်ပို့ပြီးတော့နှီးဆက်လာစေပါတယ်။အိန္ဒိယနိုင်ငံပါဝင်လာတာကြောင့်ကဘာဖန်လွင်ထန့်ခွေထုတ်လွှတ်မှုရဲ့ထက်ဝက်ကျော်အတွက်တာဝန်ရှိတဲ့နိုင်ငံပေါင်း62နိုင်ငံစာချုပ်မှာပါဝင်လာတော့မှာဖြစ်ပါတယ်။
ကျူဘာ၊ဟေတီနဲ့ဂျမေကာနိုင်ငံတွေကိုဥတီနေတဲ့ဟာရီကိန်းမက်သျူးမုန်တိုင်းကြောင့်အမေရိကန်ရေတပ်ခြေစိုက်စခန်း Guantanamo Bay မှာရှိတဲ့ရာနဲ့ချီတဲ့လူတွေဟာသူတို့ကိုကယ်ဆယ်မဲ့လေယာဉ်တွေကိုစောင့်ဆိုင်နေကြပါတယ်။မရှိမဖြစ်နေရမဲ့လူတွေကလွယ်ပြီးအားလုံးထွက်ခွာကြဖို့ကယ်ဆယ်စခန်းတွေမှာခိုးလုံဖို့အတွက်ညွှန်ကြားထားပြီးတော့အကျဉ်းသားတွေကိုတော့စစ်ကြောရေးစခန်းမှာဆက်ထိန်သိမ်းထားမှာဖြစ်ပါတယ
်။နောက်ဆုံးရသတင်းတွေကိုမသိင်္ဂီထိုင်းနဲ့မမိုးဖြူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်နေတဲ့ Radio Season တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်တနင်္ဂနွေနေ့ညနေခင်းအတွက်သတင်းလွှာတွေကိုဇက်တိုက်တင်ဆက်ပေးပါမယ်စီရီတင်မာမှုတွေတကြော့ပြန်ဖြစ်နေတဲ့ကချင်ဒေသတွေကတိုက်ပွဲတွေချက်ချင်းရပ်တန့်ပေးဖို့နဲ့စစ်ဘေးရှောင်စခန်းတွေကဒုက္ခသည်တွေအရေးတကြီးလိုအပ်နေတဲ့လူသားချင်းစာနာမှုအကူအညီတွေကိုနှောင့်နှေးကြံ့ကြာမှုမရှိစေဘဲအမြန်ဆုံးရအောင်ဆောင်ရွက်ပေးဖို့ဖော်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေလက်တွေ့အကောင်အထည်ဖော်ပေးဖို့ကချင်အမျိုးသမီးများဖိုရမ်ကတောင်းဆိုလိုက်ပါတယ်။ကချင်ပြည်နယ်တွင်းကစီရီပြည်ပခါတွေအမြန်ဆုံးဖြေရှင်းပေးဖို့အတွက်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နိုင်ငံတော်သမ္မတတက်မတော်ကာကွယ်ရေးဦးစီးချုပ်ပြည်ထောင်စုလွှတ်တော်ကချင်ပြည်နယ်အစိုးရကချင်ပြည်နယ်တော်ကိုကချင်နဲ့ရှမ်းပြည်နယ်ကအမျိုးသမီးနဲ့စစ်ဘေးစစ်ရှောင်စခန်းကအမျိုးသမီးကိုယ်စားလှယ်တွေကတောင်းဆိုလိုက်ကြတာဖြစ်ပါတယ်အသေးစိတ်နားဆင်ပါရှင
်တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့ဆွေရစစ်တပ်တို့ကြားစစ်ရေးတက်မှမှုတွေဖြစ်ပွားနေစေဖြစ်တဲ့ကချင်ပြည်နယ်ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေကအမျိုးသမီးကိုယ်စားလှယ်တွေနဲ့စစ်ရှောင်ဒုက္ခသည်စခန်းကအမျိုးသမီးကိုယ်စားလှယ်တရာကျော်ဟာပြီးခဲ့တဲ့စက်တင်ဘာလ28ရက်နေ့နဲ့29ရက်နေ့ကကချင်ပြည်နယ်မြစ်ကြီးနားမြို့မှာစုဝေးတွေ့ဆုံခဲ့ကြတာဖြစ်ပါတယ်။ဒီလိုမျိုးတွေ့ဆုံခဲ့ကြတဲ့ကချင်မျိုးသမီးများငြိမ်းချမ်းရေးဖိုရမ်ကနေပြီးတော့ကချင်ဒေသထဲမှာမြမတက်မတော်ကထိုးစစ်ဆင်နေတာတွေကိုချက်ချင်းရပ်တန့်ပေးဖို့ဆစ်ဆောင်ဒုက္ခသည်စခန်းတွေကပြည်သူတွေအရေးတကြီးလိုအပ်နေတဲ့လူသားချင်းစာနာထောက်ထားမှုအကူအညီတွေဘလို့အကြောင်းပြချမ်းနဲ့မှနှောင့်နှေးကြံ့ကြာမှုမရှိဘဲအမြဲဆုံးရအောင်ဆောင်ရွက်ပေးဖို့နောက်အစိုးရကလက်ရှိဖော်ဆောင်နေတဲ့ပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုလက်တွေအကောင့်ထဲပေါ်နိုင်ရေးမြမတက်မတော်ပါဝင်တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေကလိုက်နာဆောင်ရွက်ပေးဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်နိုင်ငံတော်သမ္မတဦးထင်ကျော်ပြည်ထောင်စုလွှတ်တော်နဲ့ကချင်ပြည်နယ်အစိုးရကချင်ပြည်နယ်လွှတ်တော်ကိုတောင်းဆိုလိုက်ကြတာဖြစ်ပါတယ်ကချင်မျိုးသမီးများငြိမ်းချမ်းရေးဖိုရမ်ကအဓိကတောင်းဆိုချက်တွေနဲ့ပတ်သက်လို့ကချင်မျိုးသမီးများအစည်းအရုံးထိုင်းနိုင်ငံကစိုင်းစင်ကအခုလိုပြောပါတယ်
ဒီတောင်းဆိုထားတာဒီထိုးစစ်ရပ်ပေးဖို့ကိစ္စရဲ့ပြီးရင်အမျိုးသမီးနဲ့ကလေးတွေလုံခြုံရေးကိစ္စ IDD ဒီနေရကောင်းကောင်းပြန်နိုင်ရေးအတွက်ရဲ့ပြီးရင်အဓိကတော့ဒီ law ဆယ်ဒီထိုးစစ်ကိုရပ်တန့်ပေးပြီးမှအမျိုးသမီးရဲ့ငြိမ်းချမ်းရေးမှာအမျိုးသမီးတွေပါဝင်ခွင့်ရရှိဖို့အတွက်လည်းဒါတုံ့ပြန်ဆောင်ရွက်ပေးဖို့ပေါ့နော်ဒီအဓိကဒီချက်တွေကျွန်တော်တောင်းဆိုတာပေါ့တောင်းဆန်းစုကြည်နဲ့ NLD ဆိုရအောင်ပြင်ပြချင်တာအဲ့ချက်ပါပဲပြီးလို့ရှိရင်နောက်တစ်ချက်ကကြတော့ကျွန်တော်ကတပ်ပိုင်းဆိုင်ရာဆိုလို့ရှိရင်စစ်တပ်ကဒါခုလိုမျိုးဒီငြိမ်းချမ်းရေးပေါ်ဆောင်နေတဲ့ကာလ27ပြည်လုံးဆိုမှတောင်းဆန်းစုကြည်ခေါ်လုပ်လာတဲ့နိုင်ငံချောင်းပေါ်မှာဆိုလို့ရှိရင်လည်းဒါတစ်ခါကနေထိုးစစ်ဖြစ်နေတဲ့ကိစ္စတွေတစ်ဖက်မှာတော့သူ့တို့ဒီအစိုးရပိုင်းကဟာရနိုင်ငံခြားရောက်တဲ့အချိန်မှာဒီဘက်မှာလည်းထိုးစစ်အကြီးကျယ်ဆင်လာတာလေကျွန်တော်တို့ကအဓိကတော့အဲ့ဒီကိစ္စကိုဆောင်းမိမှပြောချင်တာပေါ့နော်
ဒီလစပ်တင်မာလာထဲမှာပဲကချင်ပြည်နယ်ထဲမှာတကြောပြန်တိုက်ပွဲတွေပြန်ပြင်းထန်လာပြီးကချင်လက်နက်ကိုင်တပ်စခန်းချရတဲ့နေရာတွေကိုလက်နက်ကြီးတွေနဲ့ပါထိုးစစ်ဆင်တိုက်ခိုက်မှုတွေရှိလာတဲ့အတွက်အနီးအနားကစစ်ဘေးရှောင်ဒုက္ခသည်စခန်းတွေဒေသရင်းကကြေးရွာတွေကဒေသခံပြည်သူတွေဟာထိတ်လန့်ကြောက်ရွံ့နေကြရပြီးကလေးငယ်တွေပါအဝင်အရက်သားတွေထိခိုက်ဒဏ်ရာရတာတွေရှိနေတဲ့အတွက်ဒီလိုဖြစ်ပွားနေတဲ့စစ်တွေကိုအမြန်ဆုံးရပ်ဆိုင်ပေးဖို့တောင်းဆိုနေတာဖြစ်ပါတယ
်။ရင်းခိုင်လုံနေတဲ့ကာလတိုးတိုးမှာဖြစ်ရန်တိုးချိန်မှာဒီလိုတိုင်းသားနယ်မျိုးပြန်မှပြန်ထိုးစစ်ဆင်လာတယ်ဆိုတာဆိုးကြီးတွေပြန်ဆင်လာတယ်ဆိုရက်ဟာတွေကတော်တော်လေးကိုဆိုးရတဲ့အခြေအနေဖြစ်တယ်မှာကျမတို့ကြောင့်ကျမတို့ကခင်ဗျားတို့အနေနဲ့ဒါတို့ကတော့ကျွန်တော်တို့ဘောမချဘူးဒါအပြောနဲ့လက်တွေ့မှာဟိုလုံးဝကြီးကိုဟိုကွဲလွဲနေရဲဆိုတော့ကျမတို့ကအဲ့ဒါကိုဟိုမကြိုက်ဘူးပေါ့နော်
ကချင်ပြည်နယ်ပါဝင်တိုင်းရင်းဒေသတွေမှာဖြစ်ပေါ်နေတဲ့ငြိမ်းချမ်းရေးဖော်ဆောင်မှုဖြစ်စဉ်တွေမှာဒေသခံတွေနဲ့ဆစ်ရှောက်ဒုက္ခသည်တွေကိုယ်တိုင်ရင်ဆိုင်ခံစားနေရတဲ့အမျိုးသမီးတွေပါဝင်ဖြေရှင်းခွင့်ရရှိရေးအပါအဝင်စစ်မှတ်ဖြစ်ပွားတဲ့နေရာတွေမှာကြုံတွေ့နေရတဲ့အမျိုးသမီးတွေပေါ်အကြမ်းဖက်မှုတွေအမျိုးသမီးအခွင့်အရေးချိုးဖောက်ခံရမှုတွေကိုထိရောက်စွာကင်တွယ်ဖြေရှင်းပေးနိုင်တဲ့ခိုင်မာတဲ့မူဝါဒဥပဒေတွေဖြစ်ပေါ်လာရေးငြိမ်းချမ်းရေးဆုရှင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကိုလည်းတောင်းဆိုလိုတယ်လို့ကချင်အမျိုးသမီးများဖိုရမ်ကပြောထားပါတယ်ဒါအပြင်မြမငင်းညာရေးလုပ်ငန်းစဉ်အောင်မြင်အောင်အကောင့်ထဲပေါ်နိုင်ရေးအဖက်ဖက်ကနေအကောင့်ထဲပေါ်ပံ့ပိုးပေးနေတဲ့နိုင်ငံတကာအစိုးရတွေနဲ့နိုင်ငံတကာအလှူရှင်တွေနောက်27ရာစုပင်လုံညီလာခံအတွက်ပြင်ဆင်နေတဲ့ကော်မတီနိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးကိုယ်စားလှယ်ဖွဲ့တွေကနေပြီးတော့လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေချက်ချင်းရပ်တန့်ရေးစစ်ဖြစ်ပွားနေတဲ့ဒေသတွေမှာအထူးသဖြင့်ရပ်သားပြည်သူတွေအသက်အိုးအိမ်စီးစိမ်လုံခြုံရေးနဲ့ဒုက္ခရောက်နေရတဲ့ဒေသခံတွေအတွက်လိုအပ်နေတဲ့အထောက်ပံ့အကူအညီတွေကိုအနောက်ရှက်မရှိဘဲကူညီနိုင်ရေးဝိုင်းဝန်းကူညီဖြည့်ရှင်းပေးကြဖို့ကိုလည်းကချင်မျိုးသမီးတူကအထူးမြေတားရက်ခံတောင်းဆိုတဲ့အကြောင်းကချင်မျိုးသမီးအစည်းအရုံးကဆိုင်းစင်ကအခုလိုပြောပါတယ
်2017ဦးတိန်ဆိုင်လက်ထက်အစိုးရနဲ့ကျမတို့တိုက်ပွဲဖြစ်လာတဲ့အချိန်မှာကျမတို့6လတို့ဇွန်9မှာတို့ရှစ်ကပြန်ဖြစ်လာတယ်ဒါပေမဲ့ဟို12လပိုင်းမှာကျမတို့ဆိုအဲ့ဒီ international x ဆိုလို့ရှိရင်အချိန်မှာရောက်ခွင့်ပြုတယ်အချိန် UN တစ်ခါလောက်ဝင်ရတယ်နောက်ထပ်2လ3လနေမှာတအောက်လောက်တစ်ခါတင်တစ်ဖက်တင်ရောက်တယ်အဲ့လိုမျိုးပေါ့ပြောချင်တာ WFP နဲ့ World Food Program နဲ့ထောက်ပံ့အစိုးရဆန်းနေရှိတယ်စားနေရှိတယ်စီတို့ပေးကြတယ်ဒါပေမဲ့အခုကျမတို့တွားလေ့လာတဲ့ခါကျတော့အမျိုးသမီးတော်တော်ခက်ခဲရှိနေတွေ့ရတယ်တာသမီးလည်းများတယ်မပြေချင်တချို့ဆိုရင်မုတ်ဆိုးမှရဖြစ်တယ်အဲတချို့ဆိုရင်အမျိုးသားရှိပြီမလဲအတက်ရန်ကြီးသွားပြီးမှဘာမှမလုပ်တိုင်းမကိုင်းနိုင်သူကလည်းမလုပ်မကိုင်းနိုင်ဖြစ်တယ်အဖွားကြီးရဲ့တက်ကြီးရဲ့လူအဲဆိုတော့တို့တွေကနေစားသွားမယ်ဆိုရင်တို့နေစားတော့တို့မပြေချင်တော့အဲဆိုတော့အဓိကတွေ့ရတာဘာလဲဆိုအမျိုးသမီးတွေကတို့တက်တော်လေးဒုက္ခရောက်တဲ့အချိန်မှာတော့ရှိတယ်မှ
ကချင်ပြည်နယ်မြစ်ကြီးနားမြို့မှာကချင်ရှမ်းမြောက်ဒေသ16ဒေသကလာရောက်ကြတဲ့ကချင်ပြည်နယ်လွတ်တော်ကိုယ်စားလှယ်တွေအပါအဝင်ကချင်မျိုးသမီးတမကကချင်အမျိုးသမီးအစည်းအရုံးကချင်ငိမ့်ညာရေးကွန်ရက်အပါအဝင်ကချင်မျိုးသမီးအဖွဲ့အစည်းကွန်ရက်30ကကိုစားပြုတက်ရောက်လာတဲ့အမျိုးသမီးတရာကျော်ကနေကချင်ဒေသတွေမှာထိုးစစ်ဆင်မှုတွေချက်ချင်းရပ်ဆိုင်ပေးဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ပါဝင်နိုင်ငံတော်တာဝန်ရှိတဲ့သူတွေကိုအောက်တိုဘာလ1ရက်နေ့နေဆွဲနဲ့တောင်းဆိုကြေညာချက်ထုတ်ပြန်လိုက်တာလည်းဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညနေခင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်ရှင်။2014ခုနှစ်ဇူလိုင်လ18ရက်နေ့ကဒေသလန်နိုင်ငံကနေမလေးရှားနိုင်ငံကိုပြန်တန်းလာတဲ့မလေးရှားခီးသည်တင်လေယာဉ်ဟာရုရှားနိုင်ငံကနေတဘုံတွေထိန်းချုပ်ထားတဲ့ယူကရိန်းနိုင်ငံအရှေ့ဘက်ခြံနယ်မြေတွေကိုတင်သွင်းလာတဲ့မြေပြင်ထဲကနေပြီးတော့ဝေဟင်ပြစ်မဆိုင်ဒုံးကျည်နဲ့ပစ်ချခံရတာလို့နိုင်ငံတကာစစ်ဆေးသူတွေကပြောဆိုလိုက်ပါတယ်။လေယာဉ်အမှုရန်15ဟုနဲ့ခီးသည်283ဟုဟာBoeing 777လေယာဉ်နဲ့လိုက်ပါလာခဲ့တာဖြစ်ပါတယ်။လေယာဉ်ပြတ်ကျပြီးတဲ့နောက်မှာမဆိုင်ဒုံးနဲ့ဒီဒုံးတင်ယာဉ်ကိုရုရှားဘက်ကပြန်လည်ပို့ဆောင်ခဲ့တယ်လို့လည်းစုံစမ်းစစ်ဆေးသူတွေကပြောပါတယ်။ဒီလေယာဉ်ပြတ်ကျခံရမှုနဲ့ပတ်သက်ပြီးပါဝင်ပတ်သက်မှုမရှိဘူးလို့တော့ရုရှားဘက်ကညင်းဆိုထားပါတယ်။ဇလတ်တီကဟုတ်ကဲ့သတင်းကိုကိုအောင်အောင်ပြောပြပေးပါရှင်။
မလေးရှားလေယာဉ်ပစ်ချခံမှုနဲ့ပတ်သက်ပြီးသေဆုံးသွားသူတွေရဲ့မိသားစုဝင်တွေကိုစက်တင်ဘာလ28ရက်နေ့မှာစုံစမ်းစစ်ဆေးသူတွေကနောက်ထပ်တွေ့ရှိချက်တွေနဲ့ပတ်သက်ပြီးရှင်းပြခဲ့ပါတယ်။ဒါပေမဲ့လည်းဒီချက်လက်အလုံးဟာတည်ပြီးသားအကြောင်းအရာတွေဖြစ်တယ်လို့သေဆုံးသူတဦးရဲ့မိခင်ဆေလင်းဖရက်ဒရစ်ကပြောပါတယ်
။ We have seen a lot of information in the media the last
လူခဲ့တဲ့နှစ်နှစ်ကျော်ကတည်းကမီဒီယာတွေကနေအကြောင်းစုံသိခဲ့ရပြီးပါပြီ။မှန်မဲလို့ထင်ထားခဲ့တာတွေလည်းအခုတော့အတည်ဖြစ်သွားပါပြီ။
ပစ်ချခံရတဲ့လေယာဉ်မှာပါဝင်သူတွေရဲ့မိသားစုဝင်တွေဟာစုံစမ်းစစ်ဆေးအဖွဲ့ကထုတ်ပြန်မဲ့အချက်လက်တွေကိုတည်တည်ချာချာသိရဖို့နှစ်နှစ်ကြာကြာစောင့်ဆိုင်းနေရတာပါအသက်18နှစ်အရွယ်တေဆုံးသူတဦးရဲ့ဖခင် Hans D. Bos က
location was what we all expected the
village ပြတ်ကျတဲ့နေရာကကျွန်တော်တို့ခံမှန်းထားသလိုခွဲထွက်ရေးသမားတွေရဲ့ဒေသမှာပါသူတို့ရှင်းပြသလိုပဲ ဘတ်မီဇိုက်ကိုရုရှားဘက်ကနေဒီရွာကိုယူလာပြီးတဲ့နောက်ပြန်တည်သွားပါတယ်
။စက်တင်ဘာလ28ရက်နေ့နောက်ပိုင်းမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းပူရဲစုံစမ်းစစ်ဆေးအဖွဲ့အနေနဲ့ဒီလေရင်ပစ်ချမှုမှာပါဝင်ပတ်သက်သူတွေကိုထုတ်ဖော်ပြောဆိုဖို့စက်တင်ဘာလ28ရက်နေ့နောက်ပိုင်းကကျင်းပတဲ့ဒီမလေးရှားအာဏာပိုင်တွေရဲ့သတင်းစာရှင်းလင်းပွဲမှာသူတို့ကတိုက်တွန်းသွားပါတယ်။မလေးရှားရဲစုံစမ်းစစ်ဆေးအရာရှိချုပ်ခါလစ်အဘူဘာကာက
Aircraft is ours. The crew and 43 Malaysian passengers.
ကျွန်တော်တို့လေရင်ဒါအပြင်လေရင်အမှုတန်းနဲ့မလေးရှားခီးတဲ့43ယောက်သေဆုံးသွားပါတယ်ဒီပြစ်မှုကျူးလွန်သူတွေကိုဥပဒေအရအရေးယူနိုင်ဖို့ကျွန်တော်တို့တေချာလှုပ်ဆောင်သွားပါမယ
်မလေးရှားလေကြောင်းခီးစဉ် MH17 လေရင်ကိုမြေပြင်ကနေဝေဟင်ပစ် SA-11 Buck Missile တို့ကြီးနဲ့ပစ်ချခဲ့တယ်ဆိုတာကိုစုံစမ်းစစ်ဆေးအဖွဲ့ကဖော်ထုတ်လိုက်တာပါလေရင်ပစ်ချခံရမှုနဲ့ဆက်ဆက်ပြီးတန်ရရှိသူတွေတရာလောက်ကိုစုံစမ်းစစ်ဆေးသွားကျင်တယ်လို့စုံစမ်းစစ်ဆေးအရာရှိတွေကပြောပါတယ် Netherlands အမျိုးသားစုံစမ်းစစ်ဆေးအဖွဲ့ယုံက Fred Westerbeck က
They have been took and
they ဒါမာယွန်ပြစ်ခတ်တာလားရွေချက်ရှိရှိလားဘသူကကြီးချက်တာလဲဘသူကအမိန်ပေးတာလဲဒါရီယာနောက်ထပ်ဆက်မေးခွန်းထုတ်စရာတွေဖြစ်ပြီးတော့ဖော်ထုတ်သွားပါလိမ့်မယ
်မလေးရှားလေရင်ပြစ်ချခံမှုနဲ့ပတ်သက်ပြီးသူတို့ပါဝင်ပတ်သက်မှုမရှိဘူးလို့ရုရှားဘက်ကအကြိမ်ကြိမ်ညင်းဆိုထားပါတယ်လေရင်ပြစ်ချတဲ့နေ့ကပုတ်ကလီကရေဒါမှာဖမ်းယူရရှိတဲ့ပုံကိုစက်တင်ဘာလ26ရက်နေ့ကထုတ်ပြန်ရမှာတော့အဲ့ဒီပုံထဲမှာမစ်ဆိုင်းနဲ့လေရင်ပြစ်ချတဲ့လက္ခဏာမျိုးမတွေ့ရဘူးလို့ရုရှားအရာရှိတွေကအကောက်ွယ်ပြောဆိုပါတယ်ခင်ဗျာ
ကိုအောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အာဖရိကတိုက်နိုင်ငံတွေထဲက Ivory Coast ဟာကမ္ဘာပေါ်မှာကိုကာထုတ်လုပ်မှုမှာထိပ်တန်းကရှိနေပေမဲ့လို့ချောကလက်ထုတ်တဲ့ဥရောပနဲ့တခြားနိုင်ငံတွေစီကသာကိုကာတင်ဖို့ရောင်းချခဲ့ပါတယ်။အာဖရိကဟာပြည်ပကိုကုန်ရက်နေများများဆဆထွက်ပေမဲ့လို့ပြည်ပကိုသာတင်ဖို့နိုင်ခဲ့ပြီးကုန်ချောအဆင့်ထိထုတ်တာကတော့အနည်းချင်းသာရှိခဲ့ပါတယ်။ဒီအကြောင်းပြေဆုံးကိုသတင်းတောက် LM ရဲ့သတင်းဆောင်မမခွန်ညူပြောပြပေးပါရှင်။
Ivory Coast နိုင်ငံချောကလက်လုပ်ငန်းရှင်အနည်းစုထဲမှာစူဇန်ဂက်ဗန်နီလည်းတယောက်အပါအဝင်ဖြစ်သလိုပထမဆုံးချောကလက်လုပ်ငန်းရှင်လည်းဖြစ်ပါတယ
်။ Look,
this is 100% pure.
ဒါကတော့တရားရဂိုင်းနှုံးပြည့်ကိုကာဖြစ်ပါတယ်။အတွင်းထဲမှာတစ်ကြိုးထည့်ထားတယ်လေ။နွားနို့ပူပူတဲကိုဒီကိုကာကြောင့်ထည့်လိုက်မယ်ဆိုရင်ချောကလက်ရည်ပူပူလေးအဖြစ်တောက်သုံးနိုင်တာပေါ့ရှင်။
အာဖရိကအနောက်ပိုင်းနိုင်ငံဟာကမ္ဘာမှာကိုကာကုန်ချမ်းထုတ်လုပ်မှုအများဆုံးဖြစ်ပေမဲ့ချောကလက်ဖြစ်အောင်ထုတ်တဲ့အထည်တော့အရင်ရှားပါတယ်။စိုင်းတွေမှာတင်ရောက်နေတဲ့ချောကလက်အများစုဟာပြည်ပသွင်းကုန်တွေပါ။လွန်ခဲ့တဲ့ဆယ်နှစ်ကတော့ကမ္ဘာဒီက Ivory Coast မှာပဲပြည်တွင်းထုတ်ကုန်တွေနဲ့ခင်မီအစစ်မြင့်ချောကလက်ထုတ်နိုင်တယ်ဆိုတာကိုပြကျင်ခဲ့တာပါ။ဒါပေမဲ့ Ivory Coast ပြည်သူတွေကဒါကဖြစ်နိုင်ခြေရှိတယ်ဆိုတာကိုလက်ခံသူမရှိသလောက်ပါပဲ။
Quand on partait vers les gens pour leur dire
When we would go to people and tell them about the
country, they would not accept us. They would say, "We are not going to be able to do this. We are not going to be able to do this." And then, if you are not going to be able to do this, you will be able to do this. And then, if you are not going to be
able to do this, you will be able to do this. And then, if you are not going to be able to do this, you will be able to do this.လာမီဆိုဒီချောကလက်အိုက်ဗရန်ဒစိတ်ချောကလက်ဟာအလဲလက်တန်းစားနဲ့ပြပရောက်အိုက်ရီကော့စ်နိုင်ငံသားတွေကြိုက်နှစ်သက်ကြပြီးထုတ်လုပ်မှုအောင်မြင်တယ်လို့ပြောရမှာပါ။ဒါကြောင့်ကမ္ဘာနီဟာအဗီဂျန်မှာနောက်တစ်ဆိုင်တိုးပြီးတော့ဖွင့်ဖို့အစီအစဉ်နေပါပြီ။အရင်ပန်လုပ်ငန်းရှင်ဟောင်းအစ္စအီမန်နျူအယ်လိုလူငယ်လုပ်ငန်းရှင်တချို့လည်းမကြသေးခင်ကပဲအောင်မြင်အချိန်ရလာနေတဲ့ဒေသရင်းချောကလက်လုပ်ငန်းတွေမှာယင်းနှီးမြှုပ်နှံလာကြပါတယ်။အခုဆိုရင်လုပ်ငန်းမချက်နိုင်သေးလို့အမှားရထားတာတွေတောင်းမှပဲလက်မခံနိုင်ပဲဖြစ်နေရပါတယ်။ဒါပေမဲ့စီဝါရေးလုပ်ငန်းတစ်ခုမြေဆန်းခရမ်းပြုတ်ပြီးလုပ်ကြရမှာမျိုးကို Ivory Coast မှာတိတ်ပြီးတော့ရေပန်းမစားလာသေးပါဘူး။ဒီလိုကုန်ကြောထုတ်တဲ့အဆင့်ဆိုရင်လုပ်ငန်းအဆင့်ဆင့်နဲ့အရင်နှီးလက်အရန်များမယ်လို့ထင်နေကြတဲ့အကြောင်း Emmanuel ကပြောပါတယ
်။ They
think why make something that doesn't interest people?
လူတွေစိတ်ဝင်စားတဲ့ကုန်ပစ္စည်းမျိုးကိုဘာကြောင့်လုပ်မလဲ။ဘသူကဝယ်မှာလဲလို့သူတို့ကထင်ကြတာပါ။ကျင်းသေးပေါ့ရောင်းရမယ်ကိမ့်မုံတွေတော့ပဲသူတို့ကပို့ပြီးစိတ်ဝင်စားကြတယ်။ချောကလက်ကဈေးကြီးတယ်ပေါ့။ဒါကြောင့်ကျွန်တော်တို့ကဈေးချိုချိုနဲ့တာမန်ပြည်သူတွေဝယ်နိုင်လောက်တဲ့ချောကလက်မျိုးတွေထုတ်လုပ်နိုင်အောင်ပို့ပြီးကြံစည်အားထုတ်ကြပါတယ
်။ Emmanuel မကြခင်ကပဲစတင်ထုတ်လုပ်ခဲ့တဲ့ရွှေရောင်စက်ကူဘက်နဲ့ချောကလက်ဟာချောကလက်ပြားတွေထက်ပိုပြီးတော့လူကြိုက်များကြပါတယ်။50 gram ရှိတဲ့ချောကလက်တန်တွေကိုအမေရိကန်ဒေါ်လာနဲ့ဆိုရင်စင့်30ပဲကျတာမို့လို့ခဏလေးနဲ့ရောင်းကုန်သွားပါတယ
် The price is very competitive for that chocolate bar
ဖရန်ငွေ200ဆိုတာကအရန်ဈေးချိုပါတယ်ပြပကအတွင်းနဲ့ချောကလက်နဲ့ရှင်ပြီးရောင်းနိုင်ပါတယ
်ကျူစဲဒီချောကလက်ဘောင်းဆိုပစိုင်းဘောင်း
Ivory Coast ထုတ်တဲ့ချောကလက်ရတာကဘယ်လိုလဲဆိုတာကိုသိကြပါတယ်စားကြည့်တော့ကောင်းသားပါပဲ
Emmanuel ကတော့ပြင်သစ်နိုင်ငံကချောကလက်ပြပွဲထီအောင်သွားပြီးတော့ Ivory Coast နိုင်ငံထုတ်ချောကလက်တွေဟာနိုင်ငံတကာချောကလက်တွေနဲ့ရှင်နိုင်ကြောင်းပြသနိုင်ဖို့ကြိုးစားနေပါတယ်ရှင်
မခွန်ညိုပြပြပေးခဲ့တာဖြစ်ပါတယ်ရှင်။ကျမရေးဆိုင်ရာစောင်းမတစ်ပုတ်မှာတော့လေးဖြတ်တဲ့လူနာကိုပို့ပြီးတော့မြန်မြန်ကုနိုင်လေပြန်ကောင်းမှုပုံများလေဖြစ်တယ်လို့လေလာဆန်းသစ်မှုတစ်ခုမှတွေးရှိလိုက်ပါတယ်။အမေရိကန်တက္ကသိုလ်မှာလုပ်ခဲ့တဲ့ဒီလေလာမှုမှာတော့သွေးကြောပြန်ပွင့်နိုင်မှုကြာချင်းကိုစမ်းစစ်ခဲ့ကြပြီးတော့အုံနှောင်ကိုသွေးပြန်စီးမှုပုံမြန်လာပြီးရလဒ်တွေပိုကောင်းစေနိုင်မဲ့ဆေးကရိယာတစ်ခုကိုတွေးရှိခဲ့တာပါ။ဒီကြောင့် VOA သတင်းတောက်ကယ်ရိုပီယာဆန်သတင်းပေးပို့ထားတာကိုဝင်းမင်းပြောပြပေးပါရှင်
။ဟုတ်ကဲ့ပါ။UCLA လို့တို့ကခေါ်တဲ့ California တက္ကသိုလ် Los Angeles နယ်မြေကသူတည်သူတွေကပြင်းပြင်းထန်ထန်လေဖြတ်သွားသူတွေရဲ့ပိတ်သွားတဲ့သွေးကြောကြီးတွေကိုပိုမြန်မြန်ဖွင့်ပေးနိုင်လေလေပြန်တက်တာဖို့အခြေအနေပိုကောင်းသွားလေလေဖြစ်တာနဲ့အခုလိုသွေးကြောမကြီးတွေကိုပိုမြန်မြန်ဖွင့်ပေးနိုင်ဖို့ကိရိယာတစ်ခုကိုလည်းတွေ့ရှိချပြပြီလို့ထုတ်ပြောလိုက်ပါတယ်ဒီကိရိယာကို thrombectomy ခွဲစိတ်ကိရိယာလို့ခေါ်ပါတယ်တကယ်တော့လေဖြတ်တဲ့လူနာတွေမှာသွေးလွှတ်ကြောကြီးတွေထဲမှာသွေးကလေးပိတ်သွားတာကြောင့်အုံနောက်ကိုသွေးမသွားနိုင်တော့ပါဘူးအခုလိုသွေးမရောက်တဲ့အတွက်အုံနောက်ဆဲတွေစပြီးတေးလာပါတယ်ဒါကြောင့်လေဖြတ်တာကိုကုသရမှာအချိန်ကအရေးကြီးလာတာပါဒီ UCLA California တက္ကသိုလ်ရဲ့ဘတ်စုံလေဖြတ်ရောဂါဌာနကညွှန်ကြားရေးမှူးဒေါက်တာ Jeffrey Saver က
Critically important for patients to recognize the warning signs of stroke
အထူးအရေးကြီးတာကလူနာတွေအနေနဲ့လေဖြတ်မဲ့ဂျူတင်သတိပေးလက္ခဏာတွေကိုသိထားပြီးတော့ပြတာနဲ့ဆေးရုံကိုတတ်နိုင်သမျှအမြန်ဆုံးပြေးရမယ်ဆရာဝန်တွေ၊ဒုနာပြုတွေ၊ကျန်းမာရေးစနစ်တွေအနေနဲ့လည်းလူနာရောက်တာနဲ့ချက်ချင်းကူပေးရမယ်
။ဒေါက်တာဆေဘာအနေနဲ့သွေးလွှတ်ကြောကြီးတစ်ခုထဲမှာသွေးကဲတစ်ခုဖြစ်ပေါ်လာပြီးရုတ်တရက်နှလုံးသွေးကြောပိတ်ရောဂါကြောင့်လေဖြတ်ခဲ့တဲ့လူနာပေါင်း1000ကျော်ရဲ့နောက်ဆုံးရလဒ်တွေကိုလေ့လာခဲ့ပါတယ်။နောက်ဒေါက်တာဆေဘာနဲ့တခြားသူတွေတီတွေအနေနဲ့လည်းဒီလူနာတွေကိုအစမ်းကုသရာမှာ thrombectomy ကုသမှုနဲ့အတူသွေးကဲခြေဆေးတွဲပေးတာကလေဖြတ်လူနာအတွက်အသက်ရှင်ဖို့ရောပြန်ကောင်းဖို့အတွက်ပါကြည်ကြီးမမအထောက်အကူပြုတာကိုတွေ့ခဲ့ပါတယ်ဒေါက်တာဆေဘာကဆက်ပြေး
If you get the artery open at 3 hours then 65% of patients
သွေးလွှတ်ကြောသုံးနာရီတွင်ပြန်ဖွင့်နိုင်ရင်လူနာ65ရာခိုင်နှုန်းအထိနောက်ထပ်3လအတွင်းကိုယ်အားကိုယ်ကိုဆက်ရှင်သန်သွားနိုင်မယ်သွေးကြောဖွင့်မှု8နာရီကြာသွားရင်တော့55ရာခိုင်နှုန်းပဲကိုယ့်အကူဆက်ရည်တည်သွားနိုင်မယ်လေရလဒ်ကကြည်ကြီးမမကွာသွားပါတယ
်တကယ်တော့ဒီလေဖြတ်ယောဂါဟာကမ္ဘာမှာဒုတိယလူအများဆုံးသိရတဲ့ယောဂါဖြစ်ပြီးဒုက္ခိတဖြစ်ရခြင်းရဲ့တတိယအကြောင်းရင်းဖြစ်နေတာမို့အခုလေလာတွေ့ရှိမှုကြောင့်လေဖြတ်ယောဂါကုသမှုပိုကောင်းလာနိုင်ပါတယ်။ဘာကြောင့်လဲဆိုတော့လေဖြတ်လူနာတွေကိုအကောင်းဆုံးရလဒ်ထွက်အောင်ကုသပေးနိုင်ဖို့အချိန်နည်းနည်းလေးပဲရှိတယ်ဆိုတာကိုဆရာဝန်တွေစသီလာလို့ပါ။ဒီလေလာမှုကိုဂျမားခေါ်အမေရိကန်ဆရာဝန်များအသင်းဂျာနယ်မှာဖော်ပြခဲ့ပါတယ်ခင်ဗျာ။
ကိုဝင်းမင်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညနေခင်းအတွက်သတင်းနဲ့သတင်းဆောင်မတွေကတော့ဒီလောက်ပါပဲရှင်။အစီအစဉ်လေးမကြခင်အဆုံးသတ်တော်မှာပါ။အခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတ်တိန်ကြီးထိုက်ကတက်လှည့်ကြီးညာပေးပါမယ်ရှင
်။ Syria နိုင်ငံအလက်ပိုမြို့ကိုသိမ်းပိုက်ရေး Syria အစိုးရတပ်တွေနဲ့မဟာမိတ်ရုရှားတို့အပြင်းထန်ထိုးစစ်ဆင်နွှဲမှုအတွင်မနေ့စနေနေ့ကတော့အလက်ပိုမြို့ရှေ့ပိုင်းသဘုံတို့ထင်းချုပ်ရဒေသကကြံရှိနေသေးတဲ့စေယုံကိုဒီရက်ပိုင်းတွင်အတင်ဒုတိယအကြိမ်ဖြစ်ဘုံးကျဲတိုက်ခိုက်ခံရတယ်လို့ကယ်ဆယ်ရေးလှုပ်သားတွေကပြောပါတယ်။ M10 စေယုံမှာဘုံးအဆနာတွေထိမှန်ထားတဲ့လူနာတွေကိုဆရာဝန်တွေအရေးပေါ်ခွဲစိတ်ကူတာမှုတွေလုပ်နေတော့အစင်းစင်ပောက်ကွဲစေတဲ့စီပိုင်းဘုံးတွေနဲ့အနည်းဆုံး2ကြိမ်လောက်စေယုံကိုထိမှန်ခဲ့တယ်လို့ Syria American စေပညာရှင်အဖွဲ့ပြောခွင့်ရကပြောပါတယ်။1995ခုနှစ်ကပေးဆောင်ခဲ့ရတဲ့အခွန်အတွက်ပြန်ရသင့်တဲ့တက်တာခွင့်ငွေ tax return မှာစုစုပေါင်းအမေရိကန်ဒေါ်လာ916တန်းရှိခဲ့တယ်လို့ Republican သမ္မတလောင်း Donald Trump ရဲ့ထုတ်ဖော်ပြောဆိုချက်ကိုစနေနေ့ထုတ်သည့် New York Times သတင်းစာဆောင်းပါးတစ်ပုဒ်ကဖော်ပြပါတယ်။တဆက်ထဲမှာပဲတည်တည်တသာအခွန်ငွေတက်သွားသွားစီလောက်တဲ့ substantial tax deduction ခွင့်ပြုချက်နဲ့ပြည်ထောင်စုအစိုးရကိုပေးဆောင်ရမယ့် session နဲ့စာအခွန်ငွေကိုတရားဝင်တင်ဆောင်ခွင့်ရသွားနိုင်လောက်တယ်လို့အဲ့ဒီဆောင်းပါးကဖော်ပြထားပါတယ်။ကိုလံဘီယာအစိုးရနဲ့ FARC သဘုံတို့ကြားရရှိထားတဲ့ငြိမ်းချမ်းရေးသဘောတူညီချက်ကိုလက်ခံမလားပဲချမလားဆိုတာကိုဒီကနေ့တနင်္ဂနွေနေ့မှာကိုလံဘီယာပြည်သူတွေဆုံးဖြတ်နေကြပါတယ်။ကမ္ဘာသက်တမ်းအရှိဆုံးပြည်တွင်းစစ်တစ်ခုကိုအဆုံးသတ်လိုက်နိုင်တဲ့အပိတ်တန့်ငြိမ်းချမ်းရေးသဘောတူညီချက်ကိုအစိုးရနဲ့ FARC သဘုံတို့ကြားလက်မှတ်ရေးထိုးပြီး6ရက်အကြာမှာလူမှုဆန္ဒခံယူပွဲကိုကျင်းပနေတာဖြစ်ပါတယ်ရှင်။
သတင်းချင်းချုပ်ကိုမတ်တိန်ကီထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညနေခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရနိုင်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Vitek Zonyet ဖြစ်ပါတယ်ရှင်။ကျမကစုမမဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတဲ့ထုံးလင်းမဲ့ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.